ဆရာဦးရဲ့နိုင်မိုးရေအခုဒီ Riders တင်းတောင်းနှစ်ယောက်အဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်လို့ပေါ့နော်ဆရာအနေနဲ့ဘလို့သုံးသပ်လဲဆိုတာနည်းနည်းသိချင်လို့ပါခင်ဗျာ
ကျွန်တော်ကတော့လေသုံးသပ်ရရင်ကျွန်တော်တို့လူဖွဲ့စည်းမှာတင်းစာလုပ်ငန်းကိုလုပ်တဲ့လူတွေကိုဒုစရိုက်လုပ်ငန်းလုပ်တဲ့လူတွေလို့အတိမတ်ပြုနေတဲ့ဆိုရဖွဲ့စည်းတဲ့လူတွေရှိနေတယ်လို့ကျွန်တော်ယုံကြည်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ journalist တွေကိုတရားဆွဲတဲ့အခါမှာကြောက်စရာအကောင်းဆုံးပုံမှန်တွေတက်ပြီးတော့ဆွဲတော်ဒီထားမိတယ်။ဥပမာနိုင်ငံတော်ရှုတ်ဝက်ချက်တို့နောက်ပြီးတော့တရားမဝင်တင်ပေးတဲ့ဆက်သွယ်မှုလို့ဆိုတော့ပုံမှန်မျိုးတွေနဲ့ကျွန်တော်တို့တရားဆွဲနေ။အဲ့ဒါပါလဲဆိုတော့သူတို့ရဲ့ကျွန်တော်တို့သရုပ်ထမနိုင်ပေါ်မှာရှုမြင်မှုတွေကမှားညွန်းနေတယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့ဒါကဒီမိုကရေစီနိုင်ငံတော်ကိုတောင်းနေတယ်ဆိုတော့လူ့ဖွဲ့အစည်းတစ်ခုမှမရှိတဲ့ကိစ္စတွေလို့ပဲမြင်ပါတယ်ဗျာ
။ဟုတ်ကဲ့။နောက်တစ်ခုကအခုဒီသတင်းတောက်တယောက်အနေနဲ့ပေါ့နော်သတင်းချက်လက်သူကကြားဖို့ကြိုးစားတဲ့အခါမှာဤမျိုးစုံနဲ့ကြိုးစားတာတွေကျွန်တော်တို့ဒါနိုင်ငံကမှာတွေ့ရတယ်လေ
ဟုတ်ကဲ့
ဆိုတော့အဲ့တော့အခုလို့ဒီ writers သတင်းတောက်နှစ်ယောက်ကကြိုးစားတဲ့ကိစ္စရောရာဇဝတ်မှုလားဘယ်လိုမြင်လဲဆရာအနေနဲ့
ကျွန်တော်ရာဇဝတ်မှုလို့မြင်မြန်မာနိုင်ငံမှာ journalist တွေအနေနဲ့သတင်းတောက်လုပ်ငန်းလုပ်ရတာအင်မတန်ခက်ခဲပါတယ်အထူးသဖြင့်အစိုးရဝန်ကြီးဌာနတွေဖြစ်တဲ့ဖွဲ့စည်းတွေကိုဆက်သွယ်တဲ့အခါမှာကျွန်တော်တို့ဖုန်းတွေကိုမကင်တာတွေကျွန်တော်တို့စာတင်ပြီးတောင်းပန်မဲ့မရတဲ့အချက်လက်တွေကအများကြီးပါအဲ့ဒီမှာလက်နက်ကင်ဖွဲ့စည်းတွေနဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေကပို့ပြီးတော့စိုးပါတယ်ဒါကျွန်တော်တို့တွေ့ကြုံရ။ဆိုဒီဖွဲ့စည်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းယူဖို့ကြိုးစားတယ်။ကျွန်တော်တို့ကဘာမှပြန်မပေးဘူး။မပေးသလောက်အချိန်တွေမှာရှိပါတယ်။တကယ်အခမ်းအနားတွေမှာပေးမယ်ဆိုလဲအဲ့ပေးတဲ့အချက်လက်တွေကနက်နဲတဲ့အချက်လက်တွေမဟုတ်ဘဲနဲ့အပေါ်ရန်ထုတ်ပြန်မှုတွေပဲကျွန်တော်တို့ရပါတယ်။ထူးသဖြင့်ကျွန်တော်ရခိုင်မှာဖြစ်နေတဲ့ပြည်ပကလိုကိစ္စမျိုးတွေဆိုရင်ပြည်တွင်းသတင်းမီဒီယာတွေအတွက်အဲ့ဒီနေရာကိုရောက်ဖို့ခက်ခဲသလိုအဲ့သတင်းချက်လက်ရဖို့အတွက်ဆိုရဌာနဆိုင်ရာတွေကနေပြီးတော့ပူးပေါင်းဆောင်ရွက်မှုဆိုတာမိတ္တအားနည်းတယ်အဲ့လိုအားနည်းတဲ့အတွက်တက်နိုင်သလောက်ကြိုးပမ်းအားထုတ်နေတဲ့အချိန်မှာတော့မှရနိုင်သလောက် information နဲ့ပတ်သက်ပြီးတော့သူတို့ကငငတော့ show web ချက်ဆိုပြီးတော့အခုလိုတရားစွဲဆိုမှုမျိုးဆိုတာကျွန်တော်တို့ပြည်တွင်းသတင်းမီဒီယာဟာလှုပ်လှုပ်ဖို့အတွက်ဆိုတာအမကန်ကိုခက်ခဲသွားတယ်ဒါက chilling effect ခေါ်တယ်ကျွန်တော်တို့ပြည်တွင်းမှာလုံးလုံးနေတဲ့လူငယ်သတင်းစာဆရာတွေတဲ့မှာအမတန်ကြောက်တရားကိုပြန်ဖြူပေးနေတယ်လို့ဖြစ်နေတယ်ကျွန်တော်အားကဒူးဆက်မူခင်းလို့ကျွန်တော်မမြင်ဘူးသူတို့ကအမှန်တရားကိုဖော်ထုတ်ဖို့ကြိုးစားသတင်းစာဆရာရဲ့တောင်းကအမှန်တရားကိုဖော်ထုတ်ဖို့ကြိုးစားလာဖြစ်တဲ့အတွက်သူတို့အလုပ်ကိုသူတို့လုပ်တယ်ပြီးတော့သူတို့နဲ့မတန်တဆခံစားရတဲ့ပုံမှန်နဲ့တရားစွဲခံရတယ်လို့ကျွန်တော်မြင်ပါတယ်ဗျာ
ကျွန်တော်တို့လည်းတွေးကြုံရတယ်ပြည်ထောင်ဌာနတို့ဟာလာတက်မရတို့ကိုကျွန်တော်တို့သတင်းအချက်အလက်နဲ့ပတ်သက်ပြီးတော့မေးခြင်းလို့ရှိရင်ဘလို့မှဟိုဆက်သွယ်လို့မေးမြန်းလို့မရဘူးလေတော့တကယ်လို့နောက်ဆုံးဟိုဖုန်းနံပါတ်ရလို့ဆက်သွယ်ရင်တော့မှရှောင်လွှဲပြီးပြောတာမျိုးတွေကျွန်တော်တို့ခဏခဏကြုံရပါတယ်အဲ့တော့ကျွန်တော်ကဘာဟိုသွားသတိပြုမိလဲဆိုတော့အခုဒီမောင်နှော့ဒေတာကိစ္စနဲ့ပတ်သက်ပြီးတော့ဥပမာပေးပြောမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ဘက်မှာဆိုလို့ရှိရင်နိုင်ငံကသတင်းဌာနတွေနိုင်ငံကအဖွဲ့အစည်းတွေကတော်တော်ကိုကျွန်တော်တို့ဘက်တဲ့ဆိုင်လှုပ်လှလှသွားလာလှုပ်ရှားခွင့်သတင်းယူခွင့်တွေတွေ့ရတယ်အဲ့တော့အဲ့ဒီဘက်ကသတင်းတွေကပိုတက်တယ်ကျွန်တော်တို့ဘက်မှာကြတော့ဒီပိတ်ဆို့ထားတဲ့ခါကျကျွန်တော်တို့ဘက်ကသတင်းတွေကမတက်တဲ့လောက်ဖြစ်ရတယ်အဲ့တော့ဒါတိုင်းပြည်တွေနဲ့နားရလို့မမြင်ဘူးလား
ဟုတ်တိုင်းပြည်တွေနဲ့မဟုတ်တကယ်တမ်းကျတော့အနစ်နာဆုံးကအမှန်တရားတွေ့အနစ်နာဆုံးပါပဲနိုင်ငံတကာသတင်းဌာနတွေကဘင်္ဂလားဒေ့ရှ်နယ်စပ်ကတဆင့်သတင်းတွေကိုယူခွင့်ရတဲ့အချိန်မှာကျွန်တော်တို့ပြည်ထဲမှာရှိတဲ့သတင်းတောက်လူငယ်တွေကအစိုးရဌာနကိုမေးရင်လည်းသတင်းချက်လက်တွေမရဘူးနောက်ပြီးတော့အဲ့ဒီနေရာကိုရောက်သွားဖို့ဆိုရင်လည်းအတန်းအနေနဲ့ရှိတယ်အခုဆိုရင်တာမန်အတန်းအနေနဲ့မကဘဲနဲ့အမှုခင်းတဲ့အစိုးရဘက်ဌာနတွေကလည်းတရားစွဲနိုင်တဲ့တက္ကသိုလ်ရှိရဆိုရင်ဒီလိုလုပ်ပြီးတော့ကျွန်တော်တို့ပြည်ရင်းရနေပြီးတော့အမှန်တရားတွေကိုကျွန်တော်တို့ပေါ်ထုတ်နိုင်ပါလေဒီလိုနီးတဲ့ဒီလိုလုပ်ပြီးတော့ဒီဘင်္ဂလားဒေ့ရှ်နယ်စပ်နဲ့ရခိုင်ပြည်နယ်မှာဖြစ်နေတဲ့အမှန်တရားတွေကိုကျွန်တော်တို့ဘယ်လိုပေါ်ထုတ်နိုင်မလဲပေါ့နော်ဒါကနစ်နာတာဟာတိုင်းပြည်တွင်းပေါင်းလူအဖွဲ့အစည်းတွေမကောင်းအမှန်တရားတော့ပါကျွန်တော်တို့အများကြီးနေလာပါလေနောက်ဆုံးမိတ်ပြောရမယ်ဆိုရင်သတင်းယူဖို့အတွက်လူတွေကိုအရန်ကိုအကြောက်တရားကိုဖြစ်စေပြီးတော့အဲ့ဒါကိုပြန်ဖော်ပြမယ်အက်ဒီတာတွေအတွက်လည်းတကယ်ကိုစိုးရိမ်မှုတွေဖြစ်နေတယ်လို့ကျွန်တော်တင်ပါတယ်အ
ဲ့တော့ဟိုအားလုံးကတော့ဒါဆရာရေးကိုပြောနေကြတာပေါ့နော်မန်တိုင်ကြီး၄ခုပေါ့နော်ဟုတ်လားဆိုတဲ့အနေအထားမှာဒီသတင်းမီဒီယာလည်းမန်တိုင်တစ်ခုအနေနဲ့ဆိုတော့ဒီမန်တိုင်တစ်ခုဒီလောက်ရိုင်နေနေရတဲ့အနေအထားမျိုးပေါ့ဆိုတော့အဲ့ဒါကိုဘယ်လိုပြန်ဆယ်ကြမလဲ
ဆိုတော့အရေးကြီးတဲ့ချက်ကကျွန်တော်တခုမြင်တာကစိုးရံဖွဲ့ဝင်တွေထဲမှာ political will ပေါ့သတင်းမီဒီယာတွေကအနောက်ရှက်မဟုတ်ဘူးသတင်းမီဒီယာတွေကအဟန့်တားမဟုတ်ဘူးသတင်းမီဒီယာတွေကိုအရေးကြီးတဲ့သတင်းချက်လက်တွေပြောဆိုခြင်းဟာပုံမှန် briefing ရှင်းပြခြင်းဟာအင်မတန်အရေးကြီးတဲ့စိုးရံတစ်ဖွဲ့ရဲ့ကျုပ်ကိုလို့ရမယ်တောင်းပန်တစ်ခုလို့သူတို့ခံယူချက်တစ်ခုလုံနေရလို့ကျွန်တော်မြင်ပါတယ်အဲ့ဒါပြည်တော်စုအစ်စ်မာတွေမှာမကဘဲဒိုင်းဒေတာကြီးအစ်စ်တွေမှာပြည်နယ်အစ်စ်တွေမှာလည်းကျွန်တော်တို့လိုအပ်တယ်ဒီလိုပြိပကံကိစ္စတွေလည်းမကောက်ဘူးတဘောတန်ဆောင်နိုင်တဲ့တူဖော်တဲ့ကိစ္စတွေဒါတွေကိုကျွန်တော်တို့ဘလောက်ပွင့်လင်းမြင်တော်မှုရှိအောင်လုပ်မလဲကျမ်းမာရေးနဲ့ပတ်သက်တာပညာရေးနဲ့ပတ်သက်တာတွေဘာတွေလုပ်ဖို့ရှိမလို့တကယ်တော့သတင်းမီဒီယာတွေကလှုပ်ချင်တယ်ဆိုတာဘာဖြစ်နေလဲဆိုတာကိုပြည်သူကိုတင်ပြမယ်အရေးကြီးဆုံးတောင်းပန်ကိုလုပ်တာပါဒါတွေကိုလုတ်တဲ့လုတ်ဆောင်ချက်တွေကိုအခက်ခဲတွေအဟန့်တားတွေလုပ်နေတာမဟုတ်ဘူးဆိုတာကိုစွမ်းအဖက်ဝင်အစင်းစင်းကယုံကြည်မှုဟာနံပါတ်1အရေးကြီးတယ်လို့ကျွန်တော်တင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုပြောပြတာ
ဟုတ်ကဲ့ပါခင်ဗျာ